ရှမ်းပြည်မြောက်ပိုင်းကိုကန့်ဒေသမှာဒီကနေ့တိုက်ပွဲဖြစ်ပွားမှုအခြေအနေမရှိပေမဲ့လို့မကြာခင်တိုက်ပွဲတွေပြင်းထန်လာနိုင်တဲ့အရေးအယောင်တွေတွေ့နေရတယ်လို့
ကိုကန့်လက်နက်ကိုင်တပ်ဖွဲ့ကပြောပါရယ်မြမအစိုးရဘက်ကထုတ်စစ်ဆင်လာရင်တိုက်ပွဲတွေအချိန်မရွေးပြန်ဖြစ်နိုင်တယ်လို့လည်းဆိုပါရယ်ဆက်သွယ်မေးမြန်းထားတဲ့မခင်ဖြူတွေပြောပြပေးပါရှင်မြမအစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအကြားတလကြာကြာတိုက်ပွဲတွေပြင်းထန်နေခဲ့တဲ့ရှမ်းပြည်မြောက်ပိုင်းကိုကန့်ဒေသမှာမနေ့ကတနင်္လာနေ့အထိတိုက်ပွဲတစ်ခုရှိခဲ့
လည်းပြစ်ထလာနိုင်တဲ့အခြေအနေရှိတယ်လို့လည်းသူကပြောပါတယ်
။ဒီနေ့ကျွန်တော်ခုတည်းကြည့်တော့တိုက်ပွဲတည်းမရသေးဘူး။တိုက်ပွဲမရှိဘူးတဲ့။အခုကတော့ဒီခဏပဲဖြစ်နေ။တိုက်ပွဲပြန်ဖြစ်ဖို့ရှိပါတယ်အများကြီး။ဘာလဲဆိုတော့တို့လူရင်အားတွေလည်းတိုးထားတယ်။လက်နက်ကြီးတွေလည်းပို့ထားတယ်။ဆက်ပြီးတော့ပြင်းထန်ပါမယ်။တိုက်ပွဲဆက်ဖြစ်ဖို့တို့ကဒီMarch 27မတိုင်ခင်မှာတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်မယ်ဆိုတော့တို့အားလုံးကြားရတယ်လို့ကျွန်တော်ထင်တယ်။ဘာလို့ဆိုတော့ကျွန်တော်လည်းအဲ့လိုကြားနေလို့
29ရက်နေ့မတိုင်ခင်တိုက်ပွဲတွေပြင်းထန်နိုင်တယ်လို့ဘာကြောင့်ပြောတာပါလဲရှင်
။ဟိုတက်ချုပ်ဟိုပေါ့ဘုချုပ်ကြီးမြောင်းလိုက်။ပြင်းဦးလုံးမှာသွားတော့ကပြောတယ်ပြောတယ်ပြင်းဦးလုံးမှာသွားပြီးတော့ဒီရဲဘော်ဒီတို့တန်ရတဲ့ရဲဘော်သွားပြီးတော့ကြည့်တဲ့ချင်းအားပြီးတဲ့စကားတော့ဒီအဲဒီ March 27မှာတို့ဒီတက်ပွဲတရင်အကြောင်းကောင်းကောင်းလေးလက်ဆောင်ပေးဖို့ရှိပါရဲ့တဲ့အဲ့လိုပြောဖြစ်တယ်ပြောနေကြပါလေဆိုရက
်မတ်လ29ရက်တက်မတော်နေ့မတိုင်ခင်တိုက်ပွဲတွေပြစ်ထန်လာနိုင်ပွဲရှိတယ်လို့ပြောလိထားပေမဲ့ကိုကက်လက်လက်ကင်တက်ဖွဲ့တွေဘက်ကတော့ထူးထူးခြားခြားပြင်ဆင်ထားတာမျိုးမရှိဘူးလို့လည်းဦးထွန်းမြန်လေးကပြောပါတယ်ကိုကက်တက်ဖွဲ့တွေအနေနဲ့ကတော့မြမဆိုးရစစ်တပ်ဘက်ကထိုးစစ်ဆင်လာတဲ့အခါမှသာပြန်လည်တိုက်ခိုက်တာဖြစ်ပြီးသူတို့ဘက်ကစတင်တိုက်ခိုက်တာမရှိဘူးလို့လည်းဦးထွန်းမြန်လေးကပြောပါတယ
်ကျွန်တော်အမြင်နဲ့ဒီလိုပါပဲတို့ထိုးစစ်စင်ဆိုတော့တိုက်ပွဲဖြစ်ပါတယ်တို့ကထိုးစစ်မစင်ရင်တိုက်ပွဲမရှိပါဘူ
းကိုကလက်နဲ့ကိုင်တက်ဖွဲ့ MNDA ရဲ့ပြောခွင့်ရဦးထွန်းမြတ်လင်းပြောသွားတာပါဒီတော့ကကချင်ပြည်နယ်ဗန်စီဒေသဘက်မှာလည်းဒီပါစစ်တပ်နဲ့ကချင်လက်နဲ့ကိုင်တက်ဖွဲ့ KIA အကြားမနေ့ကတနင်္လာနေ့အထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတော့ရှမ်းပြည်နယ်ကြောင်မဲ့ဘက်မှာဆိုရင်လည်း PNLA တအောင်လူမျိုးရေးတက်မတော်နဲ့မြန်မာစစ်တပ်တို့အကြားမှာတနင်္လာနေ့နေ့ကတိုက်ပွဲတွေဖြစ်ပွားခဲ့ပါသေးတယ်ကိုကဒေသနောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့ပြီးခဲ့တဲ့တောက်ကြလေးကဆလို့မြမစစ်တပ်ဘက်ကစရိတ်ထပ်မံထုတ်ပြန်တာမတွေ့ရသေးပါဘူးမြမဆူရနေတဲ့ကချင်လူမျိုးရေးတက်မတော်ခရိုင်နဲ့တစ်ဖက်မှာရေးရေးဆူရီဝဲတွေပြုတ်လုံနေတဲ့အချိန်မှာအခုလိုတိုင်းသားဒေသတွေမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားနေတာဟာရေးရေးကြီးကိုထိခိုက်နိုင်တယ်လို့ဆိုပြီးပြစ်ခတ်မှုတွေအများဆုံးရက်စဲဖို့အရက်ဖတ်လူမှုအဖွဲ့အစည်းတွေနဲ့လူ့အခွင့်အရေးအဖွဲ့တွေကတောင်းဆိုနေကြပါတယ်ကချင်လူမျိုးရေးတက်မတော်ခရိုင်ကတော့တိုက်ပွဲတွေရှိနေပေမဲ့သူတို့အနေနဲ့အပြစ်ခံရစရည်အတွက်ဆက်လက်ဆွေးနွေးကြိုးပမ်းသွားမယ်လို့ပြောပါရရှင်
။ဒါကတော့ကိုကန့်ကချင်နဲ့တအောင်းဒေသကစစ်ရေးအခြေအနေနောက်ဆုံးရသတင်းတွေကိုမခင်ဖြူထွေးစူးစီးတင်ပြပေးခဲ့တာပါ။ကချင်ပြည်နယ်တွင်းတိုက်ခိုက်မှုတွေနဲ့ပတ်သက်လို့မြမဆိုးရရဲ့ပထမဦးဆုံးအကြိမ်ထုတ်ပြန်ချက်ထဲမှာတော့ကချင်ပြည်နယ်မန်စီမြို့နယ်ထဲမှာတရားမဝင်တစ်တွေတည်လာတဲ့ရင်းနှန်းကိုလေ့ကျင့်ပြန်တန်းနေတဲ့ချက်လီရင်တွေကတွေ့ရှိခဲ့ပြီးတော့အဲ့ဒီသတင်းအရာနည်းမြေရှင်းလင်းခဲ့တာဖြစ်တယ်လို့ဆိုပါတယ်။အဲ့ဒီမှာတစ်ခိုးထုတ်မှုကိုအကာအကွယ်ပေးနေတဲ့ KIA ကချင်တပ်ဖွဲ့နဲ့ထိတွေ့တိုက်ပွဲတွေဖြစ်ခဲ့တဲ့ဆိုပြီးတော့တိုက်ပွဲဖြစ်စဉ်အသေးစိတ်ကိုကာကွယ်ရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာတွေ့ရပြီးမယ်လို့တော့ထိခိုက်ကြဆုံးမှုစာရင်းကိုတော့ထုတ်ပြန်တာမတွေ့ရပါဘူး။ကိုကန့်စစ်နဲ့ပတ်သက်လို့လည်းကာကွယ်ရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တွေထဲမှာလည်းအရင်ကလိုတက်မတော်ဘက်ကအထိခိုက်ကြဆုံးစာရင်းကိုထုတ်ပြန်တာအခုသတင်းပတ်အတွင်းမှာတော့မတွေ့ရတော့ပါဘူး။ပြီးခဲ့တဲ့သတင်းပတ်တောက်ကြနေကာကွယ်ရေးဝန်ကြီးဌာနထုတ်ပြန်ချက်ထဲမှာတော့တက်မတော်ဘက်ကကိုကန့်ဒေသတိုက်ပွဲတွေအတွင်းအရာရှိနဲ့စစ်သည်၁၁ဦးကြာဆုံးခဲ့တယ်လို့ဖော်ပြပါရှိပါတယ်ရှင်။